52 ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံကိုအမေရိကန်နိုင်ငံနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာပုတ်ထူးနှင့်မနေ့ပိုင်းကစတင်လာမှာတရုတ်ဂျပန်ယူကရိန်ဥရောပသမဂ္ဂအာဖဂန်နစ္စတန်ပါကစ္စတန်တို့အပြင်နိုင်ငံတော်အတိုင်အမြံပုဂ္ဂိုလ်ဒေါက်ဆန်ဆွကြီးတို့လည်းတက်ရောက်မင်းကွန်းပြောကြားခဲ့ကြပါတယ်ပုတ်ထူးနှင့်တင်းနေလုံးအတွက်ကမ္ဘာခေါင်းဆောင်ပေါင်း
45 ကျော်ပုထုနေကိုနိုင်ငံတကာညီညာရေးနေအဖြစ်သတ်မှတ်ကြောင်းနဲ့စစ်ဖြစ်နေကြတဲ့အဖွဲ့အစည်းတွေအားလုံးကလည်းဒီညီညာရေးနေအထိမ်းအမှတ်အဖြစ်နဲ့တိုက်ပွဲတွေ24နာရီရပ်တန့်ကြဖို့တောင်းဆိုလိုက်ပါတယ်တရုတ်ဝန်ကြီးချုပ်လီခါချန်ကလည်းအထွေထွေညီလာခံမနေ့ပိုင်းမှာမင်းကွန်းပြောကြားခဲ့ပြီးတရုတ်နိုင်ငံအနေနဲ့ညီညာရေးလှုပ်ဆောင်မှုတနိဋ္ဌာန်ချထားကြောင်းနဲ့ပြင်ပကဘာအတွ